ကမ္ဘာတဝန်းကိုဗစ် -19 အတည်ပြုလူနာစုစုပေါင်းဒီကနေ့62တန်းကျော်သွားပါပြီ။အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့ကိုဗစ်ကရောဂါဆိုင်ရာစီးရင်ပြုစုချက်အရကမ္ဘာမှာကိုဗစ်အတည်ပြုလူနာ62တန်းနဲ့9သိန်းကျော်ရှိပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့မနေ့နိုဝင်ဘာ29စီးရင်အရကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားသူစုစုပေါင်း62တန်းကျော်နဲ့သေဆုံးသူကတော့ 3.4 တန်းကျော်ရှိခဲ့ပါတယ်။အမေရိကန်နိုင်ငံကတော့ကမ္ဘာမှာပိုးကူးသူရောသေဆုံးသူပါအများဆုံးရှိနေပြီးသူနောက်မှာအိန္ဒိယနဲ့ဘရာဇီးနိုင်ငံတို့အသီးသီးရှိနေပါတယ်။ပြီးခဲ့တဲ့24နိုင်အတွင်းအမေရိကန်မှာပိုးကူးသူ 3,400 ကျော်ရှိပြီးဒါဟာနေ့စဉ်ပိုကူသူသတိန်းကျော်လာတဲ့29ရက်မြောက်နေ့လည်းဖြစ်ပါတယ်။အာလရရာသီခီးထွက်တဲ့သူတွေကြောင့်ပိုကူဆက်မှုဆက်တိုက်မြင့်တက်လာမယ်လို့လည်းအမေရိကန်ထိပ်တန်းကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။အိန္ဒိယမှာလည်းတင်းငွေတွေကပိုကူသူ 4,200 နီးပါးရှိပါတယ်။ဘရာဇီးနိုင်ငံမှာလည်းကာယောဂအခြေအနေပိုဆိုးလာမှာကိုစိုးရိမ်မှုတွေရှိနေပေမဲ့လို့နှစ်ကုန်အာလရဈေးဝယ်ရသည်မှာကာယောဂဆရာကတ်တက်ချက်တွေကိုတာဝန်ရှိသူတွေဖြေလျှော့ပေးနေတာပါ။ပိုကူဆက်မှုတကြော့ပြန်မြင့်တက်နေတဲ့ဥရောပတိုက်နိုင်ငံတချို့မှာတော့ကာယောဂါထိန်းချုပ်ရေးအတွက်ခရစ်မတ်ကလအတွင်းနင်းလျှောစီစခန်းတွေကိုပိတ်ပေးဖို့သဘောတူခဲ့ပါတယ်။အာဖရိကတိုက်နိုင်ငံတွေမှာတော့ကာယောဂါကန့်သတ်ချက်တွေကြောင့်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေမှာအဟန့်အတားတွေဖြစ်နေရတဲ့အတွက်ကိုဗစ်ကြောင့်သေဆုံးသူတွေငှက်ဖျားယောဂါနဲ့သေဆုံးသူပိုများမဲ့ပုံရှိတယ်လို့ WHO ကတင်လာနေမှသတိပေးခဲ့ပါတယ်။